မည်ပြည်တော်မှာမနက်ဖြန်စတင်ပြုလုပ်မယ်နိုင်ငံတော်အဆင့်ဖွံ့ဖြိုးမှုဆိုင်ရာအလုပ်ယုံဆွေးနွေးပွဲကိုတက်ရောက်ဖို့မြန်မာဒီမိုကရေစီရေးကောင်းဆောင်တော်အောင်ဆန်းစုကြည်ကိုအာဏာပိုင်တွေကတရားဝင်ဖိတ်ကြားလိုက်ပါတယ်။မနေ့ကဗုဒ္ဓဟူးနေ့တုန်းကမှတော်အောင်ဆန်းစုကြည်ရဲ့နေအိမ်ကိုအလုပ်ယုံဆွေးနွေးပွဲဆိုင်ရာကျင်းပရေးဦးစီးကော်မတီကဖိတ်စာလာရောက်ပေးပို့တာလို့သိရပါတယ်။ NLD ဘက်ကပြောခွင့်ရဦးအောင်ချိုင်ကတော့တော်အောင်ဆန်းစုကြည်အခုလိုဖိတ်စာလက်ခံရရှိတာကိုအတည်ပြုပေမဲ့တက်မတက်ဆုံးဖြတ်ချက်ကိုတော့မသိသေးဘူးလို့ပြောပါတယ်
။မြန်ပြည်တော်မှာကျင်းပမှုရှိတဲ့နိုင်ငံတော်ဒီဝါရီပြုပြင်ကြောင်းလဲဆိုင်ရာအမျိုးသားရေးအဆင့်အလို့ရုံသွန်းဝဲအဲ့ဒီသွန်းဝဲကိုသွန်းဝဲကျင်းပရေးဆိုင်ရာဦးစီးကော်မတီကမနေ့ကခေတ္တဦးတော်ဆန်းစုကြည်ကိုဖိတ်စာတာပြီးတော့ပြေးပါတယ်ဖိတ်စာလက်ခံရရှိပါပြီသွန်းဝဲတက်မယ်မတက်ဘူးကျွန်တော်တို့ကဘာမှမပြောသေးပါဘူးကျွန်တော်ဘာမှမပြောနိုင်သေးပါဘူး
တချို့သတင်းတွေမှာတော့ဒေါ်ဆန်းစုကြည်ဟာလေလာသူအနေနဲ့တက်ရောက်ဖွယ်ရှိတယ်လို့ဆိုနေပေမဲ့တိကျအတည်ပြုချက်တော့မရသေးပါဘူး။ဒီအလို့ယုံဆွေးနွေးပွဲကိုသမရဦးသိန်းစိန်ကိုယ်တိုင်တက်ရောက်မဲ့အပြင်အစိုးရအာဏာပိုင်တွေပြည်내နဲ့တိုင်းဒေသကြီးအဆင့်ဝင်ကြီးတွေနိုင်ငံရေးပါတီတွေရဲ့ကိုယ်စားလှယ်တွေစီးပွားရေးလုပ်ငန်းရှင်တွေအသင်းအဖွဲ့တွေနဲ့နိုင်ငံခြားသံတမန်တချို့ကိုလည်းဖိတ်ကြားထားတယ်လို့သိရပါတယ်။အလို့ယုံဆွေးနွေးပွဲကိုနေပြည်တော်မှာရှိတဲ့မြန်မာနိုင်ငံအပြည်ပြည်ဆိုင်ရာ convention ဘဟုဌာနမှာ၃ရက်ကြာပြုလုပ်မှာဖြစ်ပါတယ်။နိုင်ငံတော်စီးပွားဖွံ့ဖြိုးရေးပြုပြင်ပြောင်းလဲမှုဆိုင်ရာအမျိုးသားအဆင့်အလို့ယုံဆွေးနွေးပွဲကိုဒါပထမဆုံးချိန်ဖြစ်ကျင်းပတာဖြစ်ပြီးတော့အမျိုးသားစီမံကိန်းဝန်ကြီးဌာနကအဓိကဦးဆောင်ပြုလုပ်တယ်လို့သိရပါဗျ။သမရဦးသိန်းစိန်အစိုးရရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုဆိုင်ရာမူဝါဒဖော်ဆောင်ဖို့လက်တွေ့လုပ်ငန်းစဉ်တွေချမှတ်နိုင်မဲ့အလို့ယုံဆွေးနွေးပွဲဖြစ်မယ်လို့စီးပွားရေးလုပ်ငန်းရှင်တွေကတော့ယူဆထားပါတယ်ရှင်။